ီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီတီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတပတ်နုပြိုသက်တာအတူယူစရာကဏ္ဍမှာဖျားသခင်ဤစပါးစိအယ်လန်ဂါဒီနာရဲ့အကြောင်းကိုပြောပြသွားပါမယ်ဘဝမှာရည်မှန်းချက်ကြီးမားစွာထားရှိနိုင်ကြပါစေဖေကြီးမာလိမ်မူကကျွန်တော်ကိုခေါ်မယ်လို့ဂရိပေးတယ်။ကျွန်တော်တို့နောက်ပတ်ခီးထွက်ကြမယ်လို့လူငယ်လေးတဦးကအော်ပြောလိုက်ပါတယ်။ဖခင်ဖြစ်သူကတော့သူ့ရဲ့ဥကောင်းကိုခါရမ်းလျက်ပင်လယ်ထဲသွားဖို့တိတ်ငယ်သေးတယ်အယ်လန်။နှစ်အနည်းငယ်စောင့်လိုက်ပါအောင်လို့ပြောလိုက်ပါတယ်။မိခင်ဖြစ်သူကသူ့အိတ်ခန်းကိုမကြာခဏဝင်ရောက်ပြီးကြည့်တိုင်းပြော့ပြောင်းနူးညံ့သောအိယာပေါ်မှာအိတ်နေရမယ့်အစားမာကျောတဲ့ကြမ်းပြင်ပေါ်မှာသာသူ့အိတ်နေတာကိုတွေ့မြင်ရတယ်။သူ့ကိုမေးတဲ့အခါကျွန်တော်တနစ်သင်းမောမာလိမ်မှုဖြစ်လာပြီးနယ်မြေဒေသအသစ်တွေကိုစူးစမ်းရှာဖွေမှဖြစ်လို့အခုကတည်းကအခက်အခဲများနဲ့ကျင့်သားရအောင်လှုပ်ထားရမယ်လေလို့ပြန်ပြောတတ်ပါတယ်။အယ်လန်ဂါဒီနာဟာငယ်စဉ်ကပင်တင်မောသားနဲ့စွန့်စားရှာဖွေသူတူဖြစ်ရန်စိတ်ကူးဆန္ဒရှိခဲ့ပါတယ်။အယ်လန်ဂါဒီနာကို1994ခုနှစ်အင်္ဂလန်ပြည်မှာဖွားမြင်ခဲ့ပါတယ်။သူဟာငယ်စဉ်ကတည်းကစွန့်စားခန်းများကိုနှစ်သက်ပြီးအာဖရိကတိုက်စွန့်စားခန်းစာအုပ်များကိုဖတ်ပြီးအာဖရိကစကလုံးဝဟဟာရများကိုရေးမှတ်ခဲ့ပါတယ်။သူရဲ့ရည်မှန်းချက်ကတော့ကမ္ဘာတဝန်းလုံးကိုခရီးလှည့်လည်ရန်ဖြစ်ပါတယ်။သူဟာမြင်းစီးနဲ့ရေကူးကျွမ်းကျင်သူတူဖြစ်ပါတယ်။ဒါကြောင့်ရေချောင်းသိပ်ပံချောင်းကိုတက်ရောက်ခဲ့ပြီးအသက်16နှစ်အရွယ်မှာဂါဒီနာဘွဲ့ကိုရရှိခဲ့ပါတယ်။ရေတက်မတော်တို့ချက်ချင်းဝင်ရောက်ခဲ့ပြီး၄နှစ်ကြာမှတက်ကြွကြီးဖြစ်လာကတင်းမောတစ်စင်းလုံးကိုတာဝန်ယူရတဲ့မာလိမ်မူးဖြစ်လာပါဗျ။အဲ့ဒီအချိန်မှာအယ်လန်ဟာနှုတ်ကပတ်တော်နဲ့အညီတွင်တင်တဲ့မိခင်ရဲ့စကားများကိုစဉ်စားတွေးတောလာခဲ့ပါဗျ။ဒီနေ့မှာတော့သူ့ဖခင်ရေးတဲ့သူ့မိခင်ရဲ့အထုပ်ပတ္တိကိုဖတ်နေစဉ်မှာမိခင်ကိုးကွယ်တဲ့ဘုရားအကြောင်းသိကျင်စိတ်ဖြစ်ပေါ်လာခဲ့ပါဗျ။ကျမ်းစာအုပ်တို့ဝယ်ယူလေ့လာပြီးမကြခင်မှာပဲခရစ်တော်ကိုသူ့ရဲ့ကယ်တင်ရှင်ဖြစ်ယုံကြည်လက်ခံခဲ့ပါတယ်။သူဟာရေတက်တာဝန်များကိုထမ်းဆောင်ရင်းကဘာတဝန်းလုံးရှိစိတ်ကံမျိုးမျိုးကိုရောက်ရှိခဲ့ပါတယ်။သူအားလက်တဲ့အခါတိုင်းအဲ့ဒီအရက်ဒေသမှာရှိတဲ့တိုင်းရင်းသားများရဲ့ဓလေ့ထုံးစံများကိုစိတ်ဝင်စားစွာလေ့လာကြည့်ရှုခဲ့ပါတယ်။တစ်ချိန်မှာတော့တဟီတီအမည်ရှိတဲ့ပစိဖိတ်ကျွန်းတစ်ကျွန်းပေါ်ကိုသူရောက်ရှိခဲ့ပါတယ်။ရွာထဲကိုသူရောက်သွားတဲ့အခါမှာတိုင်းရင်းသားတဦးကခရစ်ယာန်သမာတရားများကိုလူငယ်တစုအားသင်ကြားနေတာကိုသူတွေ့မြင်ခဲ့ရတယ်။သူတို့ကိုကြည့်ရတာအခြားရွာများနဲ့မတူပဲထူးခြားနေတာကိုတွေ့ရပါတယ်။တောင်အမေရိကတိုက်မှာရှိတဲ့ကျွန်းချို့ကိုလည်းရောက်ရှိခဲ့ပါတယ်။ဤအရက်ဒေသများမှာတော့ဘာသာတရားမရှိဘဲတာမန်မဟုတ်တဲ့လူမျိုးစုများကိုတွေ့ရပြီးအလွန်ရှေးကြကယဉ်ကျေးမှုမတိုးတဲ့မဖွင့်မျိုးသေးသောအရက်သားများဖြစ်ကြပါတယ်။ဒီအတွေ့အကြုံများကအယ်လန်ဂါဒီနာအားဘရင်ရေတက်မတော်မှထွက်ခါသာသနာပြုတူဖြစ်စေရန်လွမ်းမိုးခဲ့ပါတယ်။ဖျားသခင်ကဂါဒီနာကိုတောင်အာဖရိကကိုသွားဖို့ရန်လမ်းပြခဲ့တယ်။အဲ့ဒီအချိန်ကအဲ့ဒီအရက်မှာရှိတဲ့သူများစီကိုဧဝံဂေလိတရားမြည်သူများယူဆောင်သွားခြင်းမရှိသေးပါဘူး။အာဖရိကတောနယ်ကြီးအတွင်းပိုင်းမှာဇူးလူများလူသားစားလူရိုင်းများနေထိုင်ကြောင်းဂါဒီနာကြားသိပြီးတဲ့နောက်အဲ့ဒီလူများကိုယေရှုဖျားအကြောင်းပြောပြရန်မြင်းစည်းလျက်ခရီးထွက်ခဲ့ပါတယ်။အခက်အခဲမျိုးစုံကိုသူကြုံတွေ့ခဲ့ရတယ်။ဇူးလူဘုရင်ဟာအလွန်မှပင်ရက်ဆက်ကြမ်းကြုတ်သူဖြစ်ပါတယ်။အဲ့ဒီဘုရင်ကိုခရစ်တော်အားဖြင့်ကယ်တင်ခြင်းရနိုင်ကြောင်းဂါဒီနာရှင်းပြခဲ့ပါတယ်။သူကိုတောင်အာဖရိကတိုက်ဆိုင်ရာဗြိတိရှ်တန်မတ်ကြီးအဖြစ်ခန့်အပ်ခြင်းခံခဲ့ရပါတယ်။အမှုတော်လုပ်ငန်းတိုးတက်မှုရှိစအချိန်မှာလူဖြူများနဲ့ဇူးလူများစစ်ပွဲဖြစ်ပွားတဲ့အတွေ့ဂါဒီနာဟာအထက်အမိတ်အရတောင်အာဖရိကမှထွက်ခွာခဲ့ရပါတယ်။အယ်လန်ဂါဒီနာဟာသူ့ကိုဆက်လက်သာသနာပြုစေရန်ဖျားသခင်အလိုရှိကြောင်းကိုစင်စားရင်တောင်အာဖရိကလူရိုင်းများစီထက်မှန်သွားဖို့ရန်ပြင်ဆင်ခဲ့ပါတယ်။1838ခုနှစ်မှာသူ့ရဲ့ဇနီးကလေးများနဲ့အတူတောင်အာဖရိကတိုက်ကိုခရီးပြုခဲ့ပါတယ်။ပထမဆုံးအခြားသူများထက်ယဉ်ကျေးသောလူမျိုးများစီသွားပြီး14ရက်ကြာခရီးပြုခဲ့ရပါတယ်။အန်ဒီစ်တောင်များကိုဖြတ်ပြီးဒေသတစ်ခုကိုရောက်တဲ့အခါမှာရေထန်ရန်ပြင်ဆင်ကြတဲ့အခါရွာသူကြီးကဒီမှာမနေဖို့ရန်လာပြောပါတယ်။ဘာကြောင့်လဲဆိုရင်အရင်ကနေသွားခဲ့တဲ့လူပြူများကရက်ဆက်ကြမ်းကြုတ်တဲ့အတွက်ပဲဖြစ်ပါတယ်။ဒါကြောင့်တောင်အာဖရိကတောင်ပိုင်းကိုပြန်လှည့်ခဲ့ပြန်ပါတယ်။ တသားအင်္ဂလုံးကိုတိဆောက်ပြီးနေထိုင်ကတဲရှင်များကိုဖာထေးချွတ်လို့ရတဲ့ပညာကိုသင်ပေးခြင်းဖြင့်ခင်မင်ရင်းနှီးမှုကိုရယူခဲ့ပါတယ်။ဤသူများရဲ့ကြားမှာသာသနာပြုဌာနတစ်ခုဖွင့်ဖို့ရန်စဉ်းစားမိတဲ့အတွက်အင်္ဂလန်သို့ပြန်ခဲ့တော်လဲစိတ်ပျက်စရာများနဲ့ကြုံတွေ့ရပြီး၃နှစ်ကြာမှပက်ထရိုနီယန်ဆိုတဲ့သာသနာပြုအသင်းကြီးကိုဖွဲ့စည်းနိုင်ခဲ့ပါတယ်။ပြီးမှသာသနာပြုဖို့ရန်သူပြန်သွားတဲ့အခါမှာရွာရဲ့အကြီးအကဲကအသက်ဖြစ်နေတဲ့အတွက်နေခွင့်မရဘဲအင်္ဂလန်သို့ပြန်ခဲ့ရပြန်ပါတယ်။သို့တော်လည်းဂါရီနာဟာစိတ်ပြတ်စိတ်တက်ကြခြင်းမရှိဘဲအကြိမ်ကြိမ်သာသနာပြုဌာနချုပ်တည်ဆောက်ဖို့ရန်ဘိုလီမီးယားရဲ့ကိုသွားပြီးရွာ၁၁ရွာရှိအကြီးအကဲများထံခွင့်တောင်းခဲ့ပါတယ်။၁၁ကြိမ်လုံးညှင့်ပယ်ခြင်းခံခဲ့ရပါတယ်။သူတို့ဖွဲ့သားများဟာအကြမ်းတမ်းဆုံးလမ်းခီးကိုမိုင်ပေါင်း1000ကျော်ဖြတ်တန်းခဲ့ရပြီးဖျားနာခြင်းဝေဒနာများကိုခံစားကြရတယ်။နောက်ဆုံးခွင့်ပြုချက်ကိုရရှိခဲ့တော်လဲနိုင်ငံရေးပြုပြင်ပြောင်းလဲမှုများကြောင့်အင်္ဂလန်သို့ပြန်ခဲ့ရပါတယ်။ကူညီသူအသစ်များနဲ့တောင်အာဖရိကကိုထက်မှန်ထွက်ခွာခဲ့ပြန်တယ်။တဲများကိုစောက်ဖို့ရန်ကျွန်းတကျွန်းကိုသူတို့ရွေးချယ်ခဲ့တယ်။သို့ပေမဲ့ဒေသခံတိုင်းရင်းသားများဟာဆိုးသွမ်းသူများဖြစ်တဲ့အတွက်သူတို့ရဲ့ပစ္စည်းများကိုလူယူသွားခဲ့ကြပါတယ်။အဲဒါကြောင့်အဲ့ဒီရက်ကနေထွက်ခွာခဲ့ရပြန်ပါတယ်။နှစ်ပေါင်းများစွာကြာခဲ့ပြီးရေတက်မှထွက်ခွာမှုတော်ထမ်းဆောင်ခဲ့တော်လဲမအောင်မြင်တကယ်တော့သူခံစားရပါတယ်။သူ့ရဲ့စူးစမ်းချက်များကရှုံ့နှိမ့်ခြင်းနဲ့အဆုံးသတ်ခဲ့ရတယ်။တော်လည်းပဲသူဟာစိတ်ဓာတ်မကျခဲ့ပါဘူးအရှုံးလည်းမပေးခဲ့ပါဘူးသူဟာသာသနာပြုမိတ်ဆွေများနဲ့အတူနေထိုင်ပြီးပစ္စည်းများကိုထိမ့်သိမ့်နိုင်မဲ့သာသနာပြုဆက်လေတစ်စင်းရှိမယ်ဆိုရင်လုံခြုံစိတ်ချရမှုရှိမယ်လို့စဉ်းစားမိပါတယ်သာသနာပြုအသင်းကြီးကလည်းလိုအပ်တဲ့ငွေကြေးကိုမထောက်ပံ့နိုင်ခဲ့ပါဘူးသို့တော်လည်းသာသနာပြုအသင်းကြီးကငွေထောက်ပံ့သည်မထောက်ပံ့သည်ဖြစ်စေကျွန်တော်အနေဖြင့်စွန့်လွတ်စွန့်စားလှုပ်ဆောင်ရန်ရည်ရွယ်ကြောင်းပြောခဲ့ပါတယ်ဆက်လီနှစင်းကိုသူ့ပိုင်းတဲ့ငွေရဲအမျိုးသမီးတဦးမှပေးလူတဲ့ငွေရဲပေါင်းဆက်ခါပြင်ဆင်ခဲ့ပါတယ်ပထမတစ်စည်းကိုကနဦးလို့နာမည်ပေးပြီးနောက်တစ်စင်းကိုကောင်းကောင်းသွားလို့အမည်ပေးခဲ့ပါတယ်သူတို့ဟာလူခုနှစ်ဦးပါဝင်တဲ့အဖွဲ့ဖြင့်ခရီးပြုခဲ့ကြတယ်အဲ့ဒီခုနှစ်ဦးမှာကောင်းစွာလေ့ကျင့်ပြင်ဆင်ထားသူများမဟုတ်တဲ့အတွက်မကျွမ်းကျင်မှုများကြောင့်အတုံးဆောင်ပစ္စည်းများနောက်ကျမှရောက်လာရပါတယ်သူတို့ရဲ့လမ်းဆုံးတောင်အမေရိကတိုက်ကိုရောက်ပြီးဆက်လီများဟာရေစီးတန်တဲ့အတွက်ကိုယ်အပ်လာကြောင်းတွေ့ရတယ်။အဒီအတွက်ကြောင့်ကနဦးလီဟာပျက်စီးခဲ့ရပါတယ်။အဲ့ဒါကြောင့်ကျွန်းကျွန်းပေါ်မှာရှိတဲ့စပန်နီရက်တင်မောစိတ်ကိုအဓိကထားသွားဖို့ရန်ဆုံးဖြတ်ခဲ့ပါတယ်။ကြောက်ဆောင်တစ်ခုပေါ်မှာစပန်နီရက်တို့သွားပြီလို့ဆေးချေကအမှတ်အသားပြုခဲ့ကြပါတယ်။ပလင်းများပေါ်မှာလည်းရေးသားခဲ့ကြတယ်။လေပေါ်မှာငါတို့ဖျားနေကြတယ်။ရိတ်ခါလဲကုံတော့မယ်မြ мян လာခဲ့ပါလို့လည်းရေးသားခဲ့ပါတယ်။ကဲဇေရေရဟတ်ရင်ဆင်းလို့ရတဲ့ကျွန်းများမှာလည်းသူတို့ကိုလက်မခံကြတဲ့အတွက်အတော့ကိုဒုက္ခရောက်ကြရပါတယ်။နောက်ဆုံးကဲဇေရေသမားများမရောက်နိုင်တဲ့အတွက်သူတို့အားလုံးသေဆုံးသွားခဲ့ကြတယ်။ဂါရီနာကတော့သူမသေဆုံးခင်သာသနာပြုလုပ်ငန်းခရီးဆက်ဖို့ရန်နဲ့မိသားစုများကိုနှုတ်ဆက်စာရေးသားခဲ့ပြီး1850ခုနှစ်စက်တင်ဘာ6ရက်နေ့မှာကွယ်လွန်ခဲ့ပါတယ်။ဂါရီနာရဲ့အသက်တာမှာသာသနာပြုလုပ်ငန်းအတွက်အောင်မြင်မှုများချက်မထားခဲ့တော့လေသူ့ကြောင့်သာသနာလုပ်ငန်းဆက်လက်ထွန်းကားခဲ့ရပါတယ်။သခင်ယေရှုကမြေ၌ကျသောစဘာစီသည်မပြက်လင်တခုရင်းနေ၏ပြက်လင်မူကားများစွာသောအသီးကိုတီးတတ်၏လို့မိန့်တော်မူခဲ့တာကိုတွေ့ရပါတယ်။အသီးများဆက်လက်တီးဖို့အတွက်အယ်လန်ဂါရီနာလို့အမည်ပေးထားတဲ့ဆက်လေဖြင့်အယ်လန်ရဲ့သားကဖခင်ရဲ့ဆန္ဒကိုဖြစ်ဆွတ်ပြီးသာသနာပြုရန်ခရီးထွက်ခဲ့ပါတယ်။အသက်တာမှာအသုံးဝင်ပြီးအသီးသီးသောသူများဖြစ်ဖို့ရန်ရည်မှန်းချက်ပန်းနိုင်ဖို့အရောက်သွားနိုင်ကြပါစေ
။Baby Baby, 高诺亚苗老爷，高诺亚苗不要现在背面。